ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကမြန်မာနိုင်ငံမှာလူဦးရေ 1.2 သန်းကျော်ဟာအိုးမဲ့အိမ်မဲ့ဖြစ်နေပြီးအဲ့ဒီအထက်မှာစစ်တပ်အာဏာသိမ်းပြီးနောက်ပြည်ပခနဲ့လုံခြုံရေးအခြေအနေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူ 86,400 နီးပါးလဲပါဝင်တယ်လို့ပြီးခဲ့တဲ့ဇူလိုင်လကုန်31ရက်နေ့မှာထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေအတွက်အမိုးအကလိုအပ်ချက်တွေလည်းရှိနေသေးတယ်လို့ဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့ကစစ်ရှောင်စခန်းတစ်ခုမှာတော့ UNHCR အစီအစဉ်နဲ့စစ်ရှောင်တချို့အတွက်တဲအိမ်တွေပြန်လည်ပြုပြင်ထားတယ်လို့စစ်ရှောင်စခန်းတာဝန်ခံကပြောပါတယ်။
ဟုတ်ကဲ့ဒီ UNHCR ပေးထားတဲ့ဟာလေဒီတဲအိမ်ရအောင်ဝင်းရနဲ့တစ်စင်တော့ဟိုဟာတဲအိမ်ပြုပြင်ကိုဆောက်လုပ်ပြီးပြီဆိုရင်ခြားတော့ကျန်တယ်လေညာလုံးကြီးတော့မဟုတ်ဘူး။ဒါနဲ့ဟိုစစ်ရှောင်တော့တော့ဟိုထွက်လာတော့ဖြစ်တာပေါ့နော်။ကျန်တဲ့တဲအိမ်တွေခြားလို့ရှိရင်ဒီအဲ့ဒီမှာတော့ပြန်ပြုပြင်မယ်လို့ UNHCR ကတော့ကျွန်တော်စီကိုအကြောင်းကြားလာတာရှိပါဘူး။
စစ်ရှောင်သူဥယျ 3,000 ကျော်ရှိတဲ့အဲ့ဒီဒုက္ခသည်စခန်းမှာအစိုးရရဲ့လစဉ်ထောက်ပံ့မှုအစီအစဉ်ရောက်မလာတာ2လကျော်ကြာဖြစ်ပြီးအခြေခံစားတောက်နိုင်ဖို့အတွက်ပါအခက်တွေ့နေတယ်လို့ပြောပါတယ်
။စာဝန်တွေကြားလို့ရှိရင်တော့ဒီအစိုးရကလည်းဒီတပွားဘေးစီမံတွေကဟိုဆိုင်ရခထောက်ပံ့မှုက2လရှိကြပြန်လို့မရောက်သေးဘူး။ဒီအစိုးရစီအရပဲဖြစ်ဖြစ်ပေါ့နော် NGO စီအရပဲဖြစ်ဖြစ်ပုံမှန်အားဖြင့်လက်ဆင့်လာနိုင်တော့ကျွန်တော်ကတော့ရက်ခါပိုင်းအနေနဲ့တော့ရောက်ရှိရှင်တယ်ဗျာ။ကိုကတော့ဒီအပြင်ကရောက်လို့ဟာဒီဘက်ပြာရောက်လို့ဒီအစိုးရခံမရဘူးဆိုတော့ဟိုပါဘောလို့စိတ်ချုံတဲ့အနေနဲ့ဟိုအခက်ကြရအောင်အများကြီးရှိတယ်။ဒါမှမဟုတ်အစိုးရအနေအချင်းတော့ဟိုပုံမှန်ဗားစင်လာတိုင်းပုံမှန်တွေကိုတော့ရိတ်ခါတွေကိုတော့ထောက်ပံ့ပေးပြန်တယ်ခင်ဗျာ။
ပဲခူးတိုင်းအရှိပိုင်းကြောက်ကြီးမြို့နယ်ကအစ်စ်ရောက်လာတဲ့စစ်ရှောင်သူ 9,400 အတွက်လဲအမိုးအကာနဲ့လူသားချင်းစာနာမှုအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ UNOCHA ကဖော်ပြထားပါတယ်။ကျေးရွာတွေကနေပြိပခအခြေအနေတွေကြောင့်ထွက်ပြေးလာရသူတွေဟာကြောက်ကြီးမြို့နယ်မှာအချိန်ကာလ3လနီးပါးလောက်ဆစ်ရှောင်နေရတာပါသူတို့ရဲ့လုပ်ငန်းတွေပြန်လုပ်နိုင်ဖို့ကျေးရွာတွေစီပြန်တဲ့အခါမှာအဖမ်းခံရတာတွေရှိလို့နေရပြန်ဖို့အခက်တွေ့နေကြရပါတယ်အဲ့ဒီလိုဒုက္ခရောက်တဲ့အချိန်ကြီးကြားလာတာနဲ့အမျှဆစ်ရှောင်တွေအတွက်အခက်အခဲတွေထပ်ပြီးကြုံလာနိုင်သေးတယ်လို့အကူအညီပေးသူတဦးကပြောပါတယ်
ဒီကကြတဲ့စာနယ်ခါစာစီစာပေါ့နော်ဆေးဝါးလုံလောက်မှုလည်းမရှိဘူးဘုလိုကံသာမှာဟိုကလေးတွေအတွက်ကဆေးဝါးလုံလောက်မှုလည်းမရှိဘူးပြီးတော့အခုတက်ပွေးယောဂတွေလည်းအဖြစ်များတယ်ပေါ့နော်ဒီအခုလက်ရှိအချိန်တွေကအဲသူ့ရဲ့ကာလကြာခြင်းကဘယ်လောက်ရှိမလဲဆိုတော့ကျွန်တော်တို့မသိဘူးပေါ့နော်အဲ့မို့ဒီလိုရှစ်ဆက်သွားနေမယ်ဆိုရင်ကျွန်တော်တို့ဒီဒေတာမှာရှင်းတဲ့ပြည်သူတွေကတကယ်ဒီရှိမှာတော့နောက်ဆက်တော့ပြဿနာစာနယ်ရိတ်ခါကျမရေးပညာရေးတွေတော့အဲ့ဒီဟာကြီးကကြုံတွေ့လာပါနော
်မိုးရာသီမှာကုသယောဂပြန်ပွားမှုတိုးလာမယ့်အပေါ်အခြေခံကျန်းမာရေးဆောင်ရွက်ချက်တွေကိုလည်းအရေးပေါ်လှုပ်ဆောင်ပေးဖို့လိုအပ်နေပါတယ်နေရက်စွန့်ခွာတိမ်းရှောင်နေရသူတွေနဲ့ထိခိုက်ခံစားနေရသူအများစုစီကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ကအကန့်အသတ်တွေရှိနေလို့အခုချိန်ထိစစ်ဘေးဒုက္ခသည်တွေမှာအခြေခံလိုအပ်ချက်တွေကိုတောင်းဖြည့်ဆည်းမပေးနိုင်တဲ့အတွက်အခက်အခဲမျိုးစုံရင်ဆိုင်နေကြရပါတယ်ခင်ဗျာ